အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာကိုသမ္မတအိမ်ဖြူတော်လာဖို့ဖိတ်ကြားခဲ့တဲ့နောက်မှာဆယ်နှစ်လောက်အဆင်မပြေဖြစ်နေတဲ့အမေရိကန်နဲ့ထိုင်းနှစ်နိုင်ငံကြားဆက်ဆံရေးဟာခေတ်သစ်ထဲကိုဝင်လာခဲ့ပြီလို့နိုင်ငံရေးအကဲခတ်တွေကတုံ့သက်ပါတယ်။ဘန်ကောက်အခြေစိုက် VOA သတင်းတောက် Ron Combin ပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကိုသမ္မတအင်ဖြူလာရောက်လည်ပတ်ဖို့အတွက်တင်ဝင်ဖိတ်ကြားချိန်မှာသမ္မတ Trump ကကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုပိုးပြီးခိုင်မြဲအောင်လုပ်ချင်တဲ့ဆန္ဒတူညီတဲ့ American နဲ့ထိုင်းနှစ်နိုင်ငံကြားကာလကြာရှည်မဟာမိတ်ဖြစ်ရှိခဲ့တာကိုအလေးထားပြောခဲ့တယ်လို့အာရှဒေသရဲ့အနီးကမိတ်ဆွေဖြစ်တဲ့တက်တက်ကြွကြွနဲ့ဥဆောင်ဖို့အမေရိကန်ရဲ့တန်တိထံကိုထက်လောင်းပြောကြားခဲ့တာပါ။ဒါဟာလွန်ခဲ့တဲ့10နှစ်ကျော်အတွင်းတင်းမာခဲ့တဲ့အမေရိကန်နဲ့ဆက်ဆံရေးပြန်ပြီးကောင်းလာတဲ့သဘောကိုပြလာတာဖြစ်ပါတယ်။ချူလလန်ကောင်းတက်ကတဲ့နိုင်ငံရေးသိပ္ပံဌာနကတီတီတန်ပွန်ဆူဒီရက်ကတော့အမေရိကန်ရဲ့အခုလိုကမ်းလှမ်းမှုကိုထိုင်းကလက်ခံကျင်းနေတာပါလို့ပြောပါတယ်။
အမေရိကန်ရဲ့ကမ္ဘာ့ကမ်းလှမ်းမှုကိုထိုင်းကချက်ချင်းလက်ခံခဲ့တာပါ။ဝါရှင်တန်ကိုလာဖို့သမ္မတထရမ့်ရဲ့ကမ်းလှမ်းချက်ကိုဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ကချက်ချင်းလက်ခံခဲ့တာဖြစ်ပါတယ်။တကယ်တော့ထိုင်းကအမေရိကန်ဘက်ကမ်းလှမ်းလာမှာကိုလိုချင်နေတယ်လို့ဒီကကမ်းလှမ်းလာမှာကိုစောင့်နေတာပါ
။ထိုင်းဒုတိယဝန်ကြီးချုပ်ပရာဝတ်ဝန်ဆောင်ရဲ့လုံခြုံရေးအကြံပေးပနိတာဝတ္တနာယာကွန်ကတော့အခုလိုအဆင့်မြင့်ဆက်သွယ်ရေးပြန်ပြီးလှုပ်လာတာဟာနှစ်နိုင်ငံဆက်ဆံရေးခေတ်သစ်ကိုရောက်လာတာကိုပြနေပါတယ်လို့ပြောပါတယ်
differences and changes in domestic settings.
ဒီရင်းရင်းနဲ့မူဝါဒအပြောင်းလဲတွေကြောင့်နှစ်နိုင်ငံကြားတွေ့နေရတဲ့အဆင်မပြေမှုအခက်အခဲတွေကိုကျော်လွှားနိုင်တဲ့အနေအထားဖြစ်လာနေပါပြီလို့ပြောသွားတာပါ။ဒီဆက်ဆံရေးတဲ့ဟာလက်ဟောင်းတွေပေါ်မှာအခြေခံရတာဖြစ်ပေမဲ့ရှေ့လျှောက်ပိုးပြီးကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့မျှော်လင့်ထားတယ်လို့လည်းဆိုပါတယ်။နှစ်နိုင်ငံကြားလုံခြုံရေးစီးပွားရေးနိုင်ငံရေးနဲ့လူမှုရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေ10နှစ်လောက်ပြတ်တောက်ခဲ့တာကိုပြန်ပြီးဆက်နိုင်ဖို့အတွက်နှစ်ဖက်စလုံးကတိတ်ကိုအလေးထားသလိုဒါဟာထိုင်းနဲ့အာဆီယံနိုင်ငံအများစုတွင်မကဘဲအမေရိကန်ကလည်းအလားတူသဘောထားနေတာပြတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ဟာထိုင်းကိုသာမကဘဲစင်ကာပူနဲ့ဖိလစ်ပိုင်ခေါင်းဆောင်တွေကိုပါဖိတ်ခေါ်ခဲ့တာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးခဲ့တာပါ။ထိုင်းရာရှိတွေဟာသမ္မတထရမ့်တက်လာတဲ့ဒီနှစ်ဆန်းကစပြီးအမေရိကန်နဲ့တန်တမာရေးပြန်ပြီးဆက်နိုင်ဖို့အတွက်ကြိုးစားခဲ့တာပါ။အမေရိကန်နဲ့ထိုင်းတို့ကြား2006ခုနှစ်ဝန်ကြီးချုပ်တက်ဆန်ရှင်တော်ကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးဆက်ဆံရေးတွေမပြေလည်ခဲ့ဘူးလို့ထိုင်းအထက်လွှတ်တော်အမဟောင်းခရစ်ချူနာဗန်ကပြောပါတယ်။ဒါပေမဲ့လည်းအရွေးကောက်ခံသမ္မတဖြစ်တဲ့တက်ဆန်လက်ထက်ကမူရစေဝါတိုက်ဖြတ်ရေးစီမံကိန်းနဲ့လူပေါင်း2500ကျော်အသက်ခံရတာတွေတောင်ပိုင်းဒေသအရေးကင်တွယ်တာတွေကနေလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ပေမဲ့အမေရိကန်ဘက်ကလှည့်လည်ရှုခဲ့တာတွေ့ရတယ်လို့ဆိုပါတယ်။အခု2014မှာတော့အာနာသိမ့်ပြီးတက်လာတဲ့ပရယုတ်ကိုသမ္မတအိုဘားမားလက်ထက်မှာအမေရိကန်ကရောဥရောပနဲ့ဩစတြေးလျမဟာမိတ်တွေကပါဝိုင်းပြီးစီးရေးဆက်ဆံမှုတွေကိုဖျက်တောက်ခဲ့ရတာကနေထိုင်းကရုရှားနဲ့တရုတ်တို့နဲ့ဆက်ဆံရေးတိုးလာခဲ့တာဖြစ်ပါတယ်။တရုတ်နဲ့တိုးလာတဲ့ဆက်ဆံရေးမှာစီးရေးပူးပေါင်းမှုတွေပါနေပြီးမကြသေးခင်ကပဲတရုတ်လုံတန်းချက်ကားကားတွေနဲ့ဒေါ်လာတန်း1000လောက်တန်းနဲ့တရုတ်လုံရင်းကုန်သင်္ဘော3000ဝယ်ယူဖို့အတွက်အော်ရာမှားခဲ့တာဖြစ်ပြီးအရင်ကအမေရိကန်နဲ့ရှိခဲ့တဲ့ပုံမှန်ဆက်ဆံရေးတွေရော့လာတာဖြစ်ပါတယ်။အခုတော့နှစ်ရှည်လာများရင်းရင်းနှီးနှီးရှိခဲ့တဲ့အမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးပြန်ပြီးကောင်းလာမယ့်အခြေအနေမှုကြိုးဆိုတယ်လို့ထိုင်းဒီမိုကရက်တစ်အထက်လွှတ်တော်မဟောင်းခရိုက်ဆက်ကပြောပါတယ
်။ I think it's welcoming for the Thais. I do think
ထိုင်းနိုင်ငံတွေကြိုးဆိုရမှာပါ။ထိုင်းနိုင်ငံမှာဒီမိုကရေစီပြန်ရဖို့တခုတည်းကိုပဲထက်တွက်ပြီးကျွန်တော်တို့ကိုလိလူဆူထားဖို့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်။အခုသမ္မတထရမ့်ချင်းကတဲ့ပုံစံတကဒါကိုပြောင်းသွားစေတာမို့ကြိုဆိုရမှာပါ
။ဒါပေမဲ့လည်းလူခွင့်ရေးအဖွဲ့တွေကတော့ထိုင်းနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေလူကုန်ကူးမှုတွေနဲ့တခြားလူမှုပြဿနာတွေအတွက်စိုးရိမ်နေတာဖြစ်ပါတယ်။နယူးယောက်အခြေစိုက် Human Rights Watch လူခွင့်ရေးအဖွဲ့ကဖီလ်ရောဘတ်ဆန်ကတော့ဒါဟာလူခွင့်ရေးကိုဂရုစိုက်တဲ့အမေရိကန်နိုင်ငံခြားရေးမူဝါဒကိုသမ္မတထရမ့်ကပြစ်ပယ်တယ်ဆိုတာကိုသက်သေပြနိုင်တဲ့အချက်တခုဖြစ်လာနိုင်တယ်လို့ပြောပါတယ်။ကဲခတ်တွေကတော့အခုလိုနှစ်နိုင်ငံဆက်ဆံရေးပြန်ပြီးလှုပ်လာတာဟာတရုတ်ရဲ့အရှေ့တောင်အာရှဒေသရင်းဩဇာလွှမ်းမိုးဖို့အတွက်ကြိုးစားမှုကိုချိန်ဝင်ရှာညှိတာဖြစ်တယ်လို့မြောက်ကိုရီးယားကိုအမေရိကန်ရဲ့တန်တမန်နီလန်းရှင်မတိုးနောက်မဆုတ်ဖြစ်နေတာကိုဖြေရှင်းရေးမှာအထောက်အကူရစေမယ်လို့သုံးသပ်ကြပါတယ်။